ီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်မှာ Rock and Roll ဂီတရဲ့ဘယင်တစ်ပါးဖြစ်ခဲ့တယ် Elvis Presley အကြောင်းကိုပြောပြချင်ပါတယ်လမ်းမှန်ကိုအကောင်းဆုံးရွေးချယ်နိုင်ကြပါစေElvis Presley ကို Tara Elvis လို့ခေါင်းစဉ်တက်ပြီးသူ့ရဲ့အကြောင်းကိုရေးထားတာတွေ့ရပါတယ်။လူသားတို့အတွက်အထူးသဖြင့်ခေတ်လူငယ်တွေအတွက်တန်ဝေကရစရာအကြောင်းတရားများအများကြီးတွေ့ရပါတယ်။ Elvis Presley ကို Mrs. B ပြည်နယ် Tupelo ပြည်ကဒေသလေးတစ်လုံးမှာ1935ခုနှစ် January လ10ရက်နေ့မှာမွေးဖွားခဲ့ပါတယ်။သူ့ရဲ့အမွာအကိုကတော့အဖက်မတင်ရှာခဲ့ပါဘူး။ငငယ်ကလေးကဆင်းရဲခဲ့တဲ့မိခင်ဂလက်ဒီဟာဖခင်ဘာနွန်နဲ့1933ခုနှစ်မှာလက်ထပ်ခဲ့ပါတယ်။ Elvis 3နှစ်သားအရွယ်မှာဘာနွန်ဟာစားရွက်စားတမ်းအတုပြုလုပ်မှုအတွက်ထောင်ကျသွားပါတယ်။ဂလက်ဒီကတော့ Elvis ကိုပို့ပြီးဂရုစိုက်ခဲ့ရပါတယ်။ Elvis 7နှစ်အရွယ်မှာရောက်တော့အပျော်တမ်းတချင်းအဆိုပြိုင်ပွဲတစ်ပွဲမှာဒုတိယဆုရရှိခဲ့ပါတယ်။နောက်3နှစ်ကြာတဲ့အခါမှာတော့သူ့ရဲ့မိဘတွေနဲ့အတူတင်နက်စီပြည်နယ်ရဲ့မြို့တစ်မြို့ကိုပြောင်းရွှေ့ပြီးကြောင်းတက်ခဲ့ပါတယ်။အဲဒီနောက်ကုန်တင်ကားမောင်းခဲ့တယ်။သူ့ရဲ့အသက်18နှစ်အရွယ်1953ခုနှစ်မှာသူ့အမေရဲ့မွေးနေ့အတွက်တချင်းတစ်ပုဒ်အတန်သွင်းဖို့စတူဒီယိုကိုသွားခဲ့ပါတယ်။ဆန်းတပြားတိုက်ပိုင်ရှင်ကသူ့ရဲ့အတန်ကိုသဘောကျသွားပြီးသူ့ကိုအဆိုတော်ဖြစ်အောင်ဆင်တင်ပေးခဲ့ပါတယ်။1954ခုနှစ်ဇူလိုင်လမှာ Elvis တည်ဆိုခဲ့တဲ့That Alright Mama နဲ့ Blue Moon of Kentucky တချင်းနှစ်ပုတ်ဟာအတော်ပဲပေါက်သွားခဲ့ပါတယ်။ဩဇာရှိတဲ့ဒေသခံရေဒီယိုတွေက Elvis ကြောင်းကိုချီးမွမ်းခံဖွင့်ကြော်ညာပေးကြပါတယ်။စက်တင်ဘာလမှဒုတိယတချင်းတွေကိုအတန်းသွင်းပြီး Country Guitar မြို့တော်မှာရှိတဲ့ဆက်ယုံတယုံမှာဖျော်ဖြေဖို့ဖိတ်ကြားခြင်းခံခဲ့ရပါတယ်။အလုတ်ကိုတိတ်ကြိုးစားတဲ့ Elvis ဟာ1954-55ခုနှစ်အတွင်းဂီတပွဲပေါင်း900ကျော်ခန့်ဖြည့်ပျော်ခဲ့ရပါတယ်။အဲဒီနောက်သူ့ရဲ့ဆရာနဲ့သူ့ရဲ့မန်နေဂျာဖြစ်လာမဲ့တွန်ပါကာနဲ့တွေ့ခဲ့ပါတယ်။တွန်ဟာအမေရိကန်မှာအခြေချတဲ့နယ်သာလင်နိုင်ငံဇာတိပွဲစားလူလိန်အကြံအဖန်သမားကြီးတူဖြစ်ပါတယ်။1955ခုနှစ်ကုန်ခါနီးမှာတွန်ဟာ Elvis ကိုတပြားတိုက်အစ်တစ်ခုနဲ့စာချုပ်ချုပ်ပေးလိုက်ပါတယ်။ဆန်းတပြားတိုက်နဲ့ထုတ်ခဲ့တဲ့တချင်းအားလုံးကိုလည်း$3,500နဲ့မူပိုင်ပြန်ဝင်လိုက်ပါတယ်။ Elvis ဟာစုကြည့်အဖြစ်ရတဲ့$5,000နဲ့သူ့မိခင်အတွက်ပန်းနူရောင်ကားလေးတစ်စီးဝယ်ပေးခဲ့ပါတယ်။အဲဒီကားဟာ Elvis အတွက်ပထမဆုံးဝယ်တဲ့ကားဖြစ်ပါတယ်။နောက်ပိုင်းမှာကားအစီ800ခန့်အထိဝယ်ပြီးမိတ်ဆွေအပေါင်းအသင်းတွေနဲ့တစိမ့်တွေကိုလက်ဆောင်ပေးခဲ့ပါတယ်။1956ခုနှစ် January လမှာအသက်22နှစ်ရှိပြီဖြစ်တဲ့ Elvis ဟာသူ့ရဲ့ပထမဆုံးရုပ်တံဖျော်ဖြေမှုအဖြစ် Stage Show ရုပ်တံအစီအစဉ်မှာတည်ဆိုခဲ့ပါတယ်။သူ့ရဲ့သချင်းတစ်ပုဒ်ကိုရေဒီယိုကထုတ်လွှင့်လိုက်တဲ့အခါမှာသူဟာအမေရိကန်နိုင်ငံရဲ့လူကြိုက်အများဆုံးအဆိုတော်ဖြစ်သွားပါတယ်။သူဟာငယ်ရွယ်နှုတ်ပြိုတဲ့ဒဲ့ရိုးကြတဲ့ချင်းချောက်မှုကင်းတဲ့ညွတ်အားရှိတဲ့ရင်ကျေးတိမ်မွေ့ပြီးပျော်ရွှင်တတ်သူလည်းဖြစ်ပါတယ်။မျိုးဆက်သစ်ဆဲကျော်သက်ပြိတ်သက်ကတော့သူ့ရဲ့ခဆုံလုတ်ပြရင်ဖျော်ပြေးတဲ့ဟန်ကိုအယူအမူဖြစ်ခဲ့ကြပါတယ်။ရှေးဆန်သူများကတော့မနစ်သက်ခဲ့ကြပါဘူး။သူဟာမနာရန်ခီးလဲ့လဲဖျော်ပြေးခဲ့တယ်။1956ခုနှစ်အတွင်းသူ့ရဲ့တချင်းဆက်တပုတ် Top 10စာရင်းဝင်ဖြစ်ခဲ့ပါတယ်။ Let me tender ဆက်ကားမှာခေါင်းဆောင်မင်းသားအဖြစ်လဲရိုက်ကူးခဲ့ပါတယ်။အမေရိကန်ရဲ့ဥပဒေအရသူဟာ1958ခုနှစ်မတ်လကစပြီးနှစ်နှစ်ကြာစစ်မှုထမ်းဖို့အတွက်စစ်ထဲကိုဝင်ရောက်ခဲ့ရပါတယ်။ Elvis ရဲ့မိခင်ဟာ1958ခုနှစ်ဩဂတ်လ14ရက်မှာအသေးရောင်ရောဂါကြောင့်ကွယ်လွန်သွားခဲ့ရှာပါတယ်။မိခင်ကိုသိချစ်တဲ့ Elvis ဟာယူကျုံးမရဖြစ်ခဲ့ရတယ်။ Elvis ဟာသူ့အမေရဲ့အုတ်ထိန်မှုသူ့အမေရဲ့အချစ်တို့ကြောင့်အတွင်းစိတ်ကကလေးလေးတယောက်လိုဖြစ်နေခဲ့တယ်။မိခင်မရှိတော့တဲ့နောက်မှာတော့သူခန္ဓာကိုယ်ကိုဖျက်ဆီးမဲ့မူးယစ်ဆေးဝါးနဲ့အစာအစာတွေကိုလွန်ကဲစွာသုံးစွဲတောက်စားခြင်းတရင်လွန်ငွေသုံးဖြုံးခြင်းတို့ကိုသူထိန်းချုပ်လို့မရဖြစ်ခဲ့ပါတယ်။ Elvis ဟာဂျာမနီနိုင်ငံမှာစစ်မှုထမ်းနေချိန်မှာအမေရိကန်လေတပ်ဗိုလ်ကြီးတဦးရဲ့သမီးလေးနဲ့ချစ်ကြိုက်ခဲ့ပါတယ်။အမေရိကန်ကိုပြန်ရောက်လာပြီးသူ့ရဲ့တငယ်ချင်းများနဲ့ပြန်ပေါင်းပြီးအကျင့်ဆိုးတွေပြန်လုပ်တယ်။တချင်းပြန်ဆိုးရုပ်ရှင်ဆက်ရိုက်ခဲ့ပါတယ်။1960ပြည့်နှစ်တွေကုန်ခါနှစ်အထိ စုစုပေါင်းရုပ်ရှင်ကားပေါင်း33ကားရိုက်ကူးခဲ့ပါတယ်။1969ခုနှစ်မေလတရက်နေ့မှာသူ့ရဲ့ချစ်သူပရင်စီလာနဲ့လာစ်ဗေဂတ်မြို့မှာခန္ဓာကြီးကျယ်စွာထိမ်းမြားလက်ထပ်ခဲ့ပါတယ်။နောက်6လအကြာမှာတော့တူဦးရီသောသမီးလေးဖြစ်လာမဲ့လီဆာကိုမွေးဖွားခဲ့ပါတယ်။အယ်လ်ဗစ်ဟာသူနဲ့ရုပ်ချင်းတိတ်ဆင်းတဲ့သမီးလေးကိုတိတ်ပြီးတော့မှချစ်ခဲ့တယ်။သမီးနဲ့ကြာကြာမခွဲခြင်းလို့ရုပ်ရှင်မရိုက်တော့ဘဲဂီတပွဲတွေကိုပဲဖျော်ဖြေတော့ပါဗါတယ်။1982ခုနှစ်မှာပရင်စီလာကအယ်လ်ဗစ်ကိုစွန့်ခွာပြီးသူ့ရဲ့တိတ်တိတ်ပုံချစ်သူကာတေးဆရာနဲ့အတူနေလိုက်ပါဗါတယ်။အဲ့ဒီတုန်းကအယ်လ်ဗစ်ရဲ့ဘဝဟာလက်တွေ့တရားနဲ့ပတ်သက်လို့ဘယ်သူမှဘာမှမသိကြပါဘူးရှင်။ဒါပေမဲ့ကျမကတော့ကျမစိတ်ပုံမှန်ဖြစ်ဖို့နဲ့ကျမသမီးလေးအတွက်နီလန်းရှာရမယ်။သမီးလေးဟာကလေးငယ်တယောက်ကြီးပြင်းဖို့မတင့်တော်တဲ့လောကမှာနေထိုင်ရသူလေးပါလို့ပရင်စီလာကထုတ်ဖော်ပြီးတော့မှပြောခဲ့ပါဗျ။ပရင်စီလာနဲ့ကွဲလို့စိတ်ထောင်းကိုကြည်ဖြစ်သွားတဲ့အယ်လ်ဗစ်ဟာအမျက်ဒေါသပိုကြီးလာပြီးမူးယစ်ဆီးဝါးတွေပိုပြီးတော့မှတုံဆွဲလာခဲ့ပါဗျ။1982ခုနှစ်ဇူလိုင်လမှာအလမယ်လင်းဒီနဲ့တွေ့ပြီးချစ်သူဖြစ်ခဲ့ကြပါဗျ။ဒါပေမဲ့လင်းဒီဟာအယ်လ်ဗစ်ရဲ့သုံးမုံငင်းငိုင်မှုဒေါသကြီးမှုတွေကိုရေရှည်တိမခံနိုင်ခဲ့ဘူး။အဲ့ဒါတွေဟာသူ့ရဲ့ထိမ့်မရတဲ့ဆေးဆွဲမှုကြောင့်ပဲဖြစ်ခဲ့တာပါ။အယ်လ်ဗစ်ရဲ့နောက်ဆုံးဘဝဟာစိတ်ဆင်းရဲစရာအပြည့်နဲ့ရှိနေခဲ့တယ်။1989ခုနှစ်ဩဂတ်စ်လ16ရက်နေ့မှာရေအိမ်ထိုင်ခုံရှိမှာမောက်ရက်လဲပြီးသေဆုံးနေတဲ့အယ်လ်ဗစ်ကိုတွေ့ခဲ့ရပါတယ်။Elvis Presley ဟာ Rock and Roll ဂီတရဲ့ဘုရင်ကြီးဖြစ်ခဲ့ပါတယ်။သူ့ရဲ့ကြည်လင်ချိုသားတဲ့ဘဲသံ၊ပြာလဲလဲမျက်လုံး၊ချစ်စ်ပွဲတွန့်လိမ့်နေတဲ့နှုတ်ခမ်းတို့ဟာဘယ်သူနဲ့မှမားစရာမရှိတဲ့အင်္ဂါလက္ခဏာတွေပဲဖြစ်ပါတယ်။ကဘာတဝမ်းမှာသူ့ရဲ့တပြားချက်ရေ1 billion သန်းပေါင်း 1,000 ကျော်လောက်ရောင်းချခဲ့ရပြီလို့ခန့်မှန်းကြပါတယ်။ဒေဂီတာလုပ်ငန်းသမိုင်းမှာသူ့စံချိန်ကိုဘယ်သူမှမချိုးနိုင်သေးပါဘူး။အမေရိကန်နိုင်ငံတနိုင်ငံထဲမှာပင်သူ့ရဲ့ album နဲ့ single ချက်ပေါင်း 130 ဟာရွှေဓာတ်ပြားစု platinum ဓာတ်ပြားစုတွေရရှိခဲ့ပါတယ်။ဘယင်ကြီးလို့တလေးတစားအခေါ်ခံရတဲ့ Elvis ဟာ20ရာစုရဲ့အရေးအချင်းအရှိဆုံးအကျော်ကြားဆုံးပုဂ္ဂိုလ်တူဖြစ်ခဲ့ပါတယ်။အမေရိကန်နိုင်ငံအများကြီးယဉ်ကျေးမှုသမိုင်းမှာဂီတလုပ်ငန်းရောတေးဂီတပုံသဏ္ဍာန်ကိုပါတော်လန်ပြောင်းလဲခဲ့တဲ့တူဦးရီသောအဆိုတော်လို့ပြောရရင်လွန်မယ်လို့မထင်ပါဘူး။ Elvis ကို20ရာစုရဲ့ Superstar လို့ခေါ်ရင်လည်းမမားနိုင်ပါဘူး။Elvis လိုအဆိုတော်မျိုးလဲနောက်ထပ်ပေါ်ပေါက်ဖို့မလွယ်ပါဘူးသူ့ကိုအထီးကျန်သူကိုကိုကိုပဲချစ်တတ်သူဘဝင်မြင့်တဲ့စိတ်ရောဂါရှိသူတကူကောင်းဆန်သူဥပက္ခပြုတတ်သူစိတ်တန်ရာတွေနဲ့ပြည့်နေသူဖြစ်တယ်လို့ဆိုကြပါတယ်အသက်40နှစ်အရွယ်မှာလူပြေကစွန့်ခွာသွားတော့သူ့ပေးခဲ့တဲ့လက်ဆောင်တွေနဲ့သူ့ရဲ့ပင်ကိုယ်တဘာဝကြော့ရှင်းမှုတို့ဟာသူ့ကိုမကယ်နိုင်ကြပါဘူးဘဝအတွက်မှတ်သားစရာများရရှိကြလိမ့်မယ်လို့မျှော်လင့်ပါတယ်ဝိညာဉ်တက်တာအတွက်တုတ်တန်ချံခန်းကြီး၄အငယ်23ကိုဖတ်လျက်ဆင်ခြင်စဉ်းစားစေချင်ပါတယ်နှလုံးသည်အသက်ဤအခြေအမြစ်ဖြစ်သောကြောင့်သင်ဤနှလုံးကိုအထူးသဖြင့်စောက်ရှောက်လောလူရဲ့ခန္ဓာကိုယ်မှာရှိတဲ့နှလုံးမခုံတော့ဘူးဆိုရင်အသက်မရှင်နိုင်ပါဘူးဒါကြောင့်နှလုံးကျန်းမာဖို့အတွက်ဂရုစိုက်ဖို့ရန်လိုအပ်ပါတယ်လူတို့ဟာဘုရားသခင်ရဲ့တွင်တင်ချက်ကိုသတိရပြီးကိုယ်ခန္ဓာရဲ့အတွင်းလူဖြစ်တဲ့စိတ်နှလုံးနဲ့ဉာဏ်ကိုဝိညာဉ်ရေးရာဘက်မှကြီးထွားကြစေဖို့ရန်အသုံးပြုကြဖို့တိုက်တွန်းချင်ပါတယ်။မိတ်ဆွေရဲ့အသက်တာမှာအသက်40ကျော်သူဖြစ်ရင်သင်ရဲ့နှလုံးဟာအကျဉ်းတန်းထောင်ပေါင်းတက်တက်မှ၅ချိန်ခုံခဲ့ပြီးဖြစ်ပါတယ်။နှလုံးခုန်ရက်သွားပြီးဆိုရင်တော့ဘာမှလုပ်လို့မရတော့ပါဘူး။ဒီနှလုံးအတွက်ကိုယ်အလေးချိန်ကိုထိန်းရမယ်။လက်ကျင်ငန်းလုပ်ရမယ်။အစာအသောက်များဆင်ရင်ရပါမယ်။နှလုံးဟာကိုယ်ခန္ဓာရဲ့အရေးကြီးတဲ့အင်္ဂါဖြစ်သလိုဝိညာဉ်ရေးရာနှလုံးသားဟာလည်းအရေးကြီးပါတယ်။ဒီနှလုံးဟာစဉ်စားတွေးခေါ်ခံစားမှုများ၊ရွေးချယ်ဆုံးဖြတ်ချက်များတို့နဲ့အချိန်ပေါင်းတန်းချီပြီးလှုပ်ရှားကြရပါတယ်။ဒီစိတ်နှလုံးနဲ့ဘဝမှာဘလို့ပြောဆိုနေထိုင်မယ်ဘလို့ရင်ဆိုင်မယ်စသဖြင့်ဆင်ញင်ဆုံးဖြတ်ကြရပါတယ်။ဖျားသခင်ကိုကိုးစားယုံကြည်ပြီးဂရုဏာရှိထားမယ်ဆိုရင်စိတ်ရှည်တိခန့်တဲ့သဘောထားများနဲ့အသက်ရှင်နေထိုင်ဖို့ရွေးချယ်မှာလား။ဒါမှမဟုတ်မာနထောင်လွားလောဘရမက်ခါတိမှုများနဲ့အသက်ရှင်နေထိုင်မလားဒါကိုဆုံးဖြတ်စဉ်းစားကြရမှာဖြစ်ပါတယ်စိတ်ရဲ့အလိုဆန္ဒအတိုင်း ကိုခန္ဓာစိတ်ဝိညာဉ်ကိုပျက်စီးစေမယ့်အရာများကိုအလွမ်းမိုးခံမလား။အောင်မြင်မှုများတော့လောကမှာရနေပါတယ်။ကိုခန္ဓာကိုပျက်စီးစေမယ့်အရာများလွမ်းမိုးနေမယ်ဆိုရင်လေဘဝမှာဝမ်းနည်းစရာများနဲ့ကြုံတွေ့ရမှာဖြစ်တယ်လို့ဆိုခြင်းပါတယ်။ဒါကြောင့်စိတ်နှလုံးဝိညာဉ်ရေးရာဘက်မှာကြံ့ခိုင်ကြံ့မာရက်လားဆိုတာကိုအလေးထားစေခြင်းနဲ့စိတ်နှလုံးမှာမလိုအပ်တဲ့စိုးရိမ်ပူပန်မှုဝန်အလေးချိန်များကိုလျှော့ချဖို့လိုနေပါသလား။ယေရှုတင်တတ်တဲ့စိတ်ထားနဲ့ယေရှုတော်ချီးမွမ်းခြင်းသွေးခုန်နှုံများပုံမှန်ရှိနေအောင်ထိန်းထားဖို့လိုအပ်ပါတယ်။ဖခင်သခင်အပေါ်ယုံကြည်ကိုးစားမှုဆိုတဲ့သွေးဖီအားကစိုးရိမ်စိတ်များထက်မြင့်နေပါသလား။ဝိညာဉ်ရှင်တန်မှုအတွက်အသက်ပေးတဲ့ဖခင်သခင်ရဲ့နှုတ်ကပတ်တော်အစာအာဟာရကိုမိဝဲစားသုံးနေပါသလား။ဒီအရာများကိုပြည့်စုံအောင်လှုပ်ဆောင်ခြင်းဖြင့်ဝိညာဉ်အသက်တာနှလုံးသားကိုကျမ်းမာကြံ့ခိုင်အောင်ပြုပြင်စောင့်ရှောက်ခြင်းဖြင့်ခိုင်ခန့်တဲ့ဘဝများကိုတည်ဆောက်နိုင်ကြဖို့ပြောပြပါရစေ။